ကိုင်းတိုင်းကမ်းမလူမြို့နယ်ထဲမှာစစ်ကောင်စီတပ်နဲ့ဒေသခံပြူစောထီပူပေါင်းအဖွဲ့တွေပူပေါင်းပြီးတော့နယ်မြေရှင်းလင်းတဲ့အခါမှာထိခိုက်သေးဆုံးမှုတွေပေါ်ပေါက်နေတာဖြစ်ပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့တုန်းကစစ်တပ်စစ်ကြောင်းစပြီးတော့ဝင်ခဲ့တဲ့တရခေါင်းကျေးရွာမှာတော့ရွာသားနှစ်ဦးအသက်ဆုံးပြီးတော့တဦးထံရရခဲ့တယ်လို့ဒေသခံကာကွယ်ရေးအဖွဲ့ဝင်တယောက်က VOA ကိုပြောပြပါတယ်။
25ရင်းကိုဝင်နေ26ရင်းမှာစပြီးတော့ရေရှုတယ်မနက်စင်းမှာ
ဟောတော့36နဲ့ညီနေပေါင်းခါတာပေါ့
တို့စဝင်တော့ဒုံတုံးတာပေါ့ဒုံချပြီးတော့ညီရှင်းပြီးရှင်းအဲ့ရွာတွေကိုသူရှင်းရွာတွေဝင်ပြီးတော့ဟိုတင်ကြည့်တော့များများရေရှုတာလေဒေသခံ2ယောက်ပြေးတာပေါ့တယောက်ကတန်ရရတာအဲ့အကုန်ရှုတာတို့ဝင်သွားတဲ့ရွာတွေအကုန်ရှုတာညောတချို့ရွာတွေကဝင်လို့မရတယ်သူတို့ပဲဆက်နေနေရတယ
်အင်ဂျင်စုစုပေါင်းဟိုပေါ့လို့ရှိရင
်တန်းတက်တရာလေးကတရာကျော်ရုံ
နှစ်ယောက်လောက်ကိုမကောင်ဘူးအလုံးပေါင်းမယ်ဆိုရင်ထားတာ300လောက်ပဲရှိမှာ300လောက်ပဲအင်ဂျင
်
တန်းတက်တရာလေးကကျွန်တော်တို့အဲ့ဝင်လို့ရတဲ့ရွာတွေကတော့အကျဉ်းချင်းပြည့်ပေါ်ရာဒီရှန်တက်ကတရာကျော်ရေပေါ့
ဟု
တ်အဲ့တရခေါင်းလို့ပါလို့ဆိုလို့ရှိရင်ဟို60လောက်ပေါ့ဗျာ
စစ်ကောင်စီစစ်ကြောင်းနဲ့ဒေသခံကာကွယ်ရေးတပ်တွေကြားမှာအနည်းဆုံးနှစ်ကြိမ်တိုက်ပွဲဖြစ်ပွားခဲ့တယ်လို့လည်းပြောပြပါရယ်ဒီကနေ့မှာတော့စစ်ကောင်စီတပ်နဲ့ပြူစောထီစစ်ကြောင်းအင်အား250ဝန်းကျင်လောက်ကစုပုတ်ကုံဗိုတဲကုံမင်းကုံနဲ့ညောင်မင်းသာရွာတွေမှာအင်အားတွေခွဲပြီးတော့စခန်းချနေတယ်လို့လည်းပြောပြပါရယ်စစ်စင်ရေးအစဇူလိုင်လ25ရက်နေ့ကလေးကတပြေသာတရခေါင်မင်းကုံရှမ်းတက်စတဲ့ကျေးရွာပေါင်း10ရွာလောက်ကဒေသခံပြည်သူတွေဟာစစ်ဘေးတိမ်းရှောင်နေရပြီးတော့သူတို့အတွက်စားဝတ်နေရင်းနဲ့ကျန်းမာရေးအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ဒေသခံကာကွယ်ရေးအဖွဲ့ဝင်ကပြောပြပါတယ်
။ဟိုဗလန်ရွာတော်တော်များများကရှောင်ပြီးတော့ခိုင်းကျွေးမွေးတဲ့ရွာတွေကလည်းဒီဒုံးဝင်နေတောက်တဲ့ကကျတော့လုံလုံနဲ့ဖြစ်နေတာဆိုတော့ဒီစားရေးတောက်တာအမိခိုင်မိုင်းရတော့နည်းတော့ဆင်းနေတာပေါ့သူတို့တော်ကြမှာပဲရှောင်ရတာ။အခါတိုင်းဒီရွာတွေပို့လို့ရင်ဒီဟာရှောင်ပြေတော့ဒီတို့ကိုခိုးရခဲ့ရတယ်အဲ့ရွာကျွေးမွေးတယ်ပေါ့နောက်ဆုံးရှောက်တယ်လို့ရှိတယ်။ဒါပေမဲ့အခုကအဲ့ဒီနားရအဲ့ဒါကိုမြင်ရတော့သုံးနေတယ်။ဒီတော့ကျွန်တော်တော့ရှောက်ထုံနေတော့ဒီလူပိုင်းတွေပါနေတယ်မလာနိုင်တော့ဘူး။အစီအမီသားတို့ဒီအကုန်လုံးကတော့ခက်ခဲနေကြတာပဲ။ခက်ခဲနေတာဒီစားရေးတောက်တာရောစီဝါရောဟိုစီဝါတော့မှဒီဟိုတော့အချက်ကရှိတာကတမ်းပြန်နေပြီးတော့ဟောဝကနဲ့ရမ်းထူလာဆိုတော့ဟိုရှိတဲ့စီဝါနဲ့ကုနေတော့မှအဲ့ကုစုရှိတဲ့နေရာတွေပါနေမှာသူမြင်တချို့ကသွားပြီးတော့အဲ့လိုကုတဲ့နေထိုင်ရောလည်းမရှိမိရ။အဲ့တော့ဒီဟိုတာဘေးနေတော့မှဟိုဘေးလို့မရတဲ့နေသားပေါ့ဒီညနေကြီးနဲ့ညံထူတာတို့ဒီစုစုရဲ့ကြံတော့နှစ်ပတ်ချာလာပဲတော့ဒီစစ်ဆောင်ပြီးတော့တော်တော်လေးကိုခက်ခဲတယ်ဒီက
ကံဘလူမျိုးနယ်တွေကစီရေလှူရှားမှုနေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကလက်တလောသတင်းထုတ်ပြန်တာမတွေ့ရသေးပါဘူးဒေသခံကာကွယ်ရေးအဖွဲ့တွေကတော့စစ်ကောင်စီနဲ့ပူးပေါင်းအဖွဲ့တွေကနယ်မြေစိုးမိုးနိုင်ရင်ရည်ရွယ်ထားပုံရတယ်လို့ခန့်မှန်းနေကြပါတယ်မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကနေအာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံတော်မှာပေါ်ပေါက်နေတဲ့လက်နက်ကိုင်ပဋိပက္ခတွေကကြီးထွားလာရကနေအရက်သားပြည်သူတွေထိခိုက်သေးဆုံးမှုတွေရှိနေတဲ့အပေါ်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကလည်းစိုးရိမ်မကင်းဖြစ်နေပြီးတော့သတိပေးပြောဆိုနေကြပါတယ်ရှင်